ုမြန်မာနိုင်ငံမှာဒီရခိုင်ပြည်နယ်ကချင်ပြည်နယ်ဘက်တွေမှာပေါ့အခုတိုက်ပွဲတွေဖြစ်လာတယ်။အခုတိုက်ပွဲတွေပြန်ပြီးဖြစ်လာတဲ့အခြေအနေပေါ်မှာအရင်ဆုံးကိုမြာရဲ့အမြင်နဲ့သုံးသပ်ချက်ရင်းသိချင်ပါတယ်ရှင်
။ကျွန်တော်ကတော့ကြာဒီစစ်ပွဲတွေဖြစ်တာကိုကျွန်တော်ကဘယ်လိုနည်းနဲ့မှကျွန်တော်လက်ခံနိုင်တဲ့လူတယောက်မဟုတ်ဘူးလေ။အဲ့တော့ဒီတိုက်ပွဲတွေဖြစ်လာတယ်ဆိုတဲ့ဟာအစိုးရတက်တက်လာပြီးတိုက်ပွဲတွေဖြစ်လာတယ်ဆိုတဲ့ကိစ္စရကတော့သိတော့မကောင်းဘူး။နောက်တစ်ခုကဒီအစိုးရတက်ရဲ့ပေါ်ဆောင်မဲ့ညီငယ်လုပ်ငန်းစဉ်ကိုကြီးမားတဲ့အနောက်ဆက်တစ်ခုဖြစ်သွားနိုင်တယ်လို့ကျွန်တော်အဲ့လိုတုံ့တက်နေကြ။အဲ့ဒါကြောင့်မလို့ဒီတိုက်ပွဲတွေကိုစောစောလှည့်လည်ပေါ့နော်။မြန်မြန်ဆန်ဆန်ရက်စီကျမာတယ်။နှစ်ဖက်လုံးကိုညှို့တာပါ။တစ်ဖက်ဖက်ကဘယ်သူမှအပြစ်တင်ပြီးကျွန်တော်ပြောချင်တာမဟုတ်ဘူး။တိုက်ပွဲတွေရက်ပြီးဒေသခံတွေရဲ့မျက်နှာကိုထောက်ထားပါလို့နှစ်ဖက်လုံးကိုတိုက်တွန်းချင်ပါတယ်။
ဟုတ်ကဲ့ဒေါ်ဆက်စုကြည်ကပြောပါတယ်27ပင်လုံနီလာခံကိုလာမယ့်တလနှစ်လအတွင်းကျင်းပမယ်လို့ပြောပါတယ်ဒါပေမဲ့အခုတိုင်နိုင်ငံမှာလည်းဒီလိုမျိုးဟလာတိုက်ပွဲတွေဆိုတာစစ်ပွဲတွေဖြစ်နေတဲ့အခါကျတော့ဒါဟာပေါ့နော်ဒီငင်းချက်နဲ့ပြည်ပြည်စုံနဲ့ပင်လုံနီလာခံတစ်ခုဖြစ်ပါမလားရှင်ဒီပေါ်မှာကိုမြရေးဘလို့သုံးသက်ပါလဲရှင
်အဲ့ဒါအစိုးရတက်ကအခုမှစပြီးတော့မှတက်ပြီးတော့မှအခုတလပေါ့နော်တလပဲရှိသေးတယ်ဟိုအရင်ကလည်းကျွန်တော်တို့ပြောခဲ့အစိုးရတက်တက်ပြီးတိတ်မကြရခင်မှာပဲကျွန်တော်တို့ပြောခဲ့ပါပြောခဲ့တာအစိုးရတက်အနေနဲ့ရပောင်းတရားတွေမှာလက်မထိုးတဲ့အဖွဲ့အစည်းတွေလည်းတွေ့တင်တယ်လက်မမထူတဲ့အဖွဲ့အစည်းနဲ့တွေ့တင်နေဆိုရအောင်အဲ့လိုတွေ့လိချင်အားဖြင့်ဘာကြောင့်လက်မထူလဲဘာကြောင့်လက်မမထူပဲကြံနေရလဲဆိုအခြေအနေလုံးစုံကိုလည်းအစိုးရတဲ့တိုက်ရိုက်တိရတာပေါ့ဗျာအဲ့လိုကျွန်တော်တို့ဘာလို့ပြောခဲ့ရလဲဆိုစောစောပြောတဲ့တိုက်ပွဲတွေဖြစ်လာမှာစိုးလို့ကြောကြူပြောတာဖြစ်ပါတယ်အဲ့တော့အခုတော်ဆန်းစုကြည်နေနေတော့ဒုတိယညီပင်လုံးကြီးလာကြောင်းကျင်းပမယ်လို့ပြောလိုက်ချင်အားဖြင့်အစိုးရတဲ့ငင်းညာရေးလုပ်ငန်းစဉ်ကိုလက်တွေ့ကျကျအကောင့်ထဲပေါ်တော့မယ်လို့ကျွန်တော်တို့ယူဆွဲကောက်ချက်ဆွဲချလို့ရပါတယ်အဲ့ဒါကြောင့်မို့လို့တိုက်ပွဲတွေပြောအောင်အစိုးရတက်လှုပ်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ
။ဟုတ်ကဲ့အားလုံးပါဝင်လာတဲ့ဒီတနိုင်ငံလုံးဒီအပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးဆိုင်ရာသဘောတူညီချက်ကိုရဖို့အတွက်အစိုးရတက်အနေနဲ့တိုင်းဒေသတွေဘက်ကိုဘယ်လိုမျိုးဆောင်ရွက်ပေးဖို့လိုမလဲဘယ်လိုလက်ရောချက်တွေရောလိုမလဲရှင်ကိုမြတ်ကြီးဘယ်လိုပြောနိုင်မလဲရှင်
။ဖြစ်နေတဲ့အချင်းချင်းတွေအားလုံးအစိုးရတက်တွေတည်အောင်လုပ်ရမယ်လို့ကျွန်တော်မြင်တယ်လေ။လက်မမထိုးတဲ့ဖွဲ့စီကဘာကြောင့်လက်မမထိုးခဲ့တယ်လဲ။ဒါအဲ့ဒီအချိန်ကာလဆိုအားလုံးပါဝင်ရေးမှုကိုဆွဲကင်ပြီးလက်မမထိုးဘူးဆိုတာအကုန်လုံးထင်ရှားတယ်။အဲ့တော့အဲ့ဖွဲ့စည်းနေတွေးလိုက်ချင်းအားဖြင့်အစိုးရတဲ့အခြေအနေကိုကိုတည်မယ်ကျော်ဖြတ်ရမယ်အခက်အခဲတွေအားရှိယူလေအစိုးရတဲ့ကိုယ်တိုင်ကြားလိုက်မယ်ဆွေးနွေးမှုပေါ်မှာပဲမူတည်ပြီးတော့မလိုက်ရောမှုတွေပေးတစ်ဖက်တစ်ဖက်အပေးယူများများတစ်လက်ဖြစ်အောင်လုပ်ယူလာကြတော့ရှိရပါပဲလေတိုင်းနာလက်နက်ကိုင်ဖွဲ့စည်းတဲ့အကုံကလည်းဒီမိုကရေစီကိုညှင်းပယ်နေတဲ့အဖွဲ့အစည်းတွေတစ်ခုမှမရှိဘူးကျွန်တော်ကတော့အဲ့တော့အဲ့ဒါကြောင့်မလို့ဒီဆွေးနွေးလိုက်ရုံညှလောင်နေတော်တော်များများပြည်လည်သွားမယ်လို့ထင်ပါတယ်နောက်တစ်ချက်ကမြေပြင်အခြေအနေပေါ့ဗျာဒီမှာနှစ်ဖက်တက်တွေဆိုင်နေတဲ့အခြေအနေအနေထားနဲ့တိုက်ပွဲတွေဖြစ်မှုတော့ဒီလက်ရှိဗမာတပ်မတော်နဲ့ကောတစ်ဖက်ကခုနပြောလိုမျိုးဒီတိုင်းနယ်လက်နက်ကိုင်ဖွဲ့စည်းနေတဲ့ဟောနှစ်ဖက်ညှိနှိုင်းပြီးတော့မှဖြေရှင်းရမယ်လို့ထင်တယ်တိုက်ပွဲတွေရှိနေရင်တော့ဆွေးနွေးမှုတွေအရာရောက်မှာမဟုတ်ဘူးရှေ့ရောက်မှာမဟုတ်ဘူးတစ်ဖက်ကဆွေးနွေးညှိနှိုင်းမယ်တစ်ဖက်ကလည်းမြေပြင်ကတိုက်ပွဲတွေချွတ်ချာရေးအစီအစဉ်ကိုလှုပ်သွားမယ်ဆိုလို့ရှိရင်တော့မကြပါဘူးကြားပါလိမ့်မယ်တနင်္ဂနွေလုံးအပြစ်ခတ်ရစေးလက်မှတ်စာချုပ်ကိုအားလုံးပါဝင်ပြီးလက်မှတ်ထိုးတယ်လက်မှတ်ထိုးဖို့ကြီးကတဆင့်ဒုတိယပင်လုံကြီးရတာဆိုတကယ်ဖြစ်လာပါလိမ့်မယ်ဟဲ့လားတော့
ဟုတ်ကဲ့ဒီအစိုးရတဲ့အနေနဲ့ရောစစ်တပ်နဲ့ပြည်လည်လာဖို့အတွက်ဆိုရင်ရောဘလို့ဆောင်ရွက်ဖို့တွေလိုမလဲရှင
်ခုလက်ရှိအစိုးရတဲ့အနေနဲ့အရင်အစိုးရငင်းငယ်လုံငန်းစီကိုအကောင့်တွေပေါ်တဲ့ခါမှာတထပ်သေးတော့ဖြစ်မှာမဟုတ်ဘူးကွာတော့ကွာပါလိမ့်မယ်ကျွန်တော်တို့ကျွန်တော်အကြံပေးချင်တာကတော့ဗျာအစိုးရတဲ့အနေနဲ့ကတစ်ဖက်ကတက်ရှိတယ်တစ်ဖက်ကတိုင်းနာလက်နက်ကိုင်အဖွဲ့အစည်းရှိတယ်အဲ့နှစ်ခုရဲ့ဂျားမှာဂျားဝယ်စိစက်ညှိနှိုင်းမှုတွေကိုလည်းတကြိုင်တည်းထက်သွားရမယ်လို့ထင်တယ်။အစိုးရအဲ့လိုမဟုတ်ပဲနဲ့တစ်ဖက်တစ်ဖက်ကိုယိုင်သွားမယ်ဆိုလို့ရှိရင်ငင်းငယ်လုံငန်းစရာကမောက်ကမဖြစ်နိုင်တယ်။ကျွန်တော်ကအဲ့လိုသုံးသပ်တယ်ဗျ။ဒါကျွန်တော်အကြံပေးတာပါ
။ဟုတ်ကဲ့။ဆိုတော့စစ်တပ်နဲ့ညှိနှိုင်းဖို့အတွက်အစိုးရအသည့်အနေနဲ့အလားအလာဆိုရင်ရောကိုမြားကြီးဘယ်လိုသုံးသပ်ပါလဲရှင်။ဟုတ်ကဲ
့။ဒီအဲ့ဒါတော့အခက်အခဲအများကြီးရှိလိမ့်မယ်လို့ထင်တယ်ဗျ။အဲ့ဒီအဓိကကျတဲ့အစိမ့်ခေါ်မှုပဲအစိုးရအသည့်အတွက်ကတော့အဲ့ဒါကဒီတနေရာတည်းမဟုတ်အရာရာအလုံးမှာအဓိကကျတဲ့အစိမ့်ခေါ်မှုဖြစ်ပါတယ်။အစိုးရတည်နေတဲ့ရွေးကောက်ပွဲလမ်းကြောင်းကနေတက်လာတာဥပဒေပေါင်းတွေကနေမြန်မာပြည်ရဲ့ဒီမိုကရေစီလမ်းကြောင်းတစ်ပြေးပြေးချဲ့ယူသွားမယ်ဆိုရင်လမ်းကြောင်းဖြစ်တယ်။ဒါကြောင့်မလို့စစ်ဘက်ရက်ပဲဆက်ဆံရေးကောင်းအောင်ထူထောင်မှုလိုတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ပြောရခြင်းဖြစ်ပါလေ။အဲ့ဒါတော့စစ်ဘက်ရက်ပဲကောင်းမှုနဲ့ဆက်ဆံရေးကိုဘယ်လောက်ထိထူထောင်နိုင်မလဲဆိုတော့ရက်လက်ပေါ်မှာမူတည်ပြီးတော့မှတက်မတော်နဲ့ညှိနှိုင်းတဲ့အပိုင်းတွေဟာတိုးတက်မှုရှိမရှိဆိုတာကျွန်တော်တို့သုံးသပ်နိုင်မှာဖြစ်ပါလေ
။ဟုတ်ကဲ့။ကိုမြားကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။